ညဉ့်ညစွာဆန္ဒပြနေကြတဲ့ကျောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်အင်အားသုံးနှင်းနှင်းဖမ်းဆီးမှုတွေကိုလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။အခုလောက်ရဟာလွတ်လပ်စွာထုတ်ဖော်ဆန္ဒထုတ်ဖော်ခွင့်ကိုကန့်သတ်ပိတ်ပင်တဲ့လူမဆန်တဲ့လောက်ရဖြစ်တယ်လို့ဝေဖန်နေကြတာပါဆက်သွေးမေးမြန်းထားတဲ့မက်ကင်ဘူးတွေကပြောပြပါမယ်။
မျိုးသားပြညာရေးဥပဒေကိုပြင်ဆင်ပေးဖို့အတွက်ညီညွတ်စွာဆန္ဒပြနေကြတဲ့ကျောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းတာဟာလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုကန့်သတ်ပိတ်ပင်တာဖြစ်တယ်လို့ကျောင်းသားကိုယ်စားလှယ်တွေပညာရေးစနစ်ဖြူဖြူပြောင်းလဲနိုင်ငံလုံးဆိုင်ရာကွန်ရက် NNER နောက်လွှတ်တော်နဲ့အစိုးရတို့ရဲ့လေးပွင့်ဆိုင်ဆွေးနွေးမှုကနေရရှိထားတဲ့သဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ NNER ပညာရေးကွန်ရက်ကိုဦးဆောင်သူဒေါက်တာသိန်းတွေကပြောပါတယ
်။ကျောင်းသားတွေကလွတ်လပ်စွာဆန္ဒပြပိုင်ခွင့်ကိုပိတ်ပင်ထားစီရရောက်တယ်ပြည်ရဲ့ပြင်ကျောင်းသားတွေကိုအရင်အတုံးပြီးတော့အကျံဖက်ဖမ်းရှိတယ်။ကျောင်းသားတွေမှာဗာလက်မျက်မှရှိတာမဟုတ်ဘူးဗျာ။သူတို့အင်းအင်းစီစီနဲ့သူတို့ဖမ်းမှလို့ဒီနေ့စီစီကဖမ်းခံတယ်။အဲ့ဒါကိုဟိုဒုတ်ခိုင်ထားတဲ့ plate တွေကဝိုင်းရပြီးတော့ဖမ်းတယ်ဗျာ။အဲ့ဒါကမျက်မြင်နေကိုရရှိတဲ့ဓာတ်ပုံတက်တွေလည်းရှိတယ်။ဆိုဝိုင်းရပြီးတော့ဖမ်းတာလူမဆောင်လောက်တာဗျာ။အဲ့ဒါကသူမတရားလုပ်တယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီပြင်ကျွန်တော်တို့ဒါကျောင်းသားတွေကပညာရေးဥပဒေကိုပြင်ဖို့အတွက်သူတို့ဆန္ဒပြနေတာ။ပညာရေးဥပဒေကပြင်းနေစိတ်မရောက်သေးဘူးပြပြင်မှုအတွက်ဟိုရှင်းနေတဲ့စိတ်မရှိသေးတယ်။ဒါအရင်မှာကျွန်တော်တို့လေးဝန်ဆိုင်ရှင်းနေကြတဲ့ကဒီကျောင်းသားဆန္ဒပြတာနဲ့ပတ်သက်လို့ဆန္ဒပြတဲ့သူတွေကိုရောဟိုကုညီတဲ့သူတွေကိုဖမ်းဆီးခြင်းမပြုပါဘူးဆိုတာသဘောတူလက်မှတ်ထိုးထားတယ်။အဲ့တော့ကျွန်တော်လေးဝန်ဆိုင်သဘောတူလက်မှတ်ထိုးထားတာကိုအစိုးရဘက်ကချုပ်ဖောက်တယ်လို့ကျွန်တော်ကမြင်တယ်ဗျ
။88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးကလည်းအကြမ်းဖက်ဖြုတ်ခွဲမှုတွေဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ်။အခုလှုပ်ဆောင်မှုကအစိုးရရဲ့လက်ရှိဖော်ဆောင်နေတဲ့သူပြပြောင်းလဲမှုတွေကိုမေးခွန်းထုတ်စရာဖြစ်တယ်လို့လည်းကိုမြအေးကပြောပါတယ်
။ခြေရှင်းတဲ့ပုံစံကအကျန်းဖက်ခြေရှင်းတဲ့ပုံစံမှာသူဒီပင်နဲ့တရားလက်လို့စီးမဲ့ကမ်းမဲ့ဗျာမလာရိုက်လက်တာကိုကျွန်တော်တို့တွေ့နေရပါတယ်။ဌာနရဲ့လူဂျုံဝါကိုပြေးပြီးစောင့်ကန်တာမျိုးဌာနရဲ့လူထပ်ပြန်တလဲလဲဂိုက်လက်တာမျိုးခလေးလူစမ်းနေပုံမှာကောင်းမွန်လက်ကျင်ခိုင်းပြီးစစ်သုံးပန်းဖမ်းလို့ဌာနမျိုးနောက်တစ်ခုကဒီကျွန်တော်နိုင်ကူညီမှုကားပါမကြအကုန်လုံးကားမှန်ပြီးအမျိုးကြီးနဲ့ဆက်ခွဲတာမျိုးအဲ့ဒါလေးအကုန်လုံးကျွန်တော်မြင်နေပါတယ်အဲ့တော့အဲ့ဒီအခြေအနေကြီးဟာအစိုးရရဲ့ပြည်ပြည်ကြောင်းလေးတွေကိုကျွန်တော်အနေနဲ့တော့ပြန်ပြီးဒီကိုထုတ်ကြဖြစ်တယ်လို့အဲ့ဒီမှာအကြမ်းဖက်ချိုခွဲမှုတွေအားလုံးနဲ့ပတ်သက်ပြီးဘယ်လိုမှလက်ခံနိုင်ကြအကြောင်းရင်းမရှိဘူးဆိုတဲ့ဟာကိုကြည့်ကြည့်လင်းလင်းနဲ့ပြောချင်ပါတယ်ကျွန်တော်ကတော့
ပရိဟာလက်ဗရန်ပြူကလည်းရာဂိုကိုချီတက်ဖို့ကြိုးစားကြတဲ့ဆရာပြကျောင်းသားတွေနဲ့အတူဒီကျောင်းသားတွေကိုအားပေးကူညီနေတဲ့အဖွဲ့အစည်းတွေဒေသခံတွေစုစုပေါင်း100ကျော်အချက်ဖတ်ဖန်စီခံခဲ့ရတာပါဆရာပြကျောင်းသားတွေကိုတွားရောက်ကူညီပေးနေတဲ့ရာဂိုဒါရီကူညီမှုအသေးရပစ္စည်းတချို့လည်းအချက်ဖတ်ဖြိုခွဲခံရတဲ့အချိန်မှာထိခိုက်ပျက်စီးခဲ့တဲ့အကြောင်းကိုတော့ဒါရီကူညီမှုအသေးကမတ်ရွှေစည်းကွက်ကပြောပြပါဗျာ
ဒီကျမတို့ရဲ့အသင်းသူအသင်းသားတွေကတော့ဟိုတွားကူတဲ့လူတွေမှာတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူးဒီစီရုံနဲ့လည်းထိခိုက်တာပေါ့လူကိုမရှိခိုက်ကြပါဘူးလူတွေကလည်းနည်းနည်းပပဟိုဘယ်လိုပဲမှသူများကိုရင်းကိုင်းနဲ့ထိခိုက်တာလို့ပဲရှိပါဆိုတော့ကျမတို့ကလေးတွေကလည်းသူတို့ကဲတဲ့ဦးနဲ့ဆောင်းမဲ့တင်းနေစားလေးတွေထားတော့ဒါပေမဲ့ကျမတို့ကလေးလည်းအတော်စိတ်မကောင်းကြဘူးပေါ့နော်ဘာလို့ဆိုတော့သူတို့မြင်လိုက်ရတယ်ပေါ့လေသူတို့ကဒီမှာရန်ကုန်မြို့မှာကားတိုက်လိုက်ပါနေလို့ဆိုတော့သူများနှိမ့်ချက်လို့မဟုတ်ဘူးလေအခုကလူလူချင်းနှိမ့်ချက်ရက်ဆက်လို့ဒီတိုင်ရရတဲ့လူတွေသူတို့ကျေလဲရတော့သူတို့လည်းအတော်စိတ်မကောင်းဖြစ်နေကြပါလား
ရခိုမျိုးကိုချီတက်လာတဲ့ကျောင်းသားပင်မတပိတ်စီကျောင်းကိုအာနာပိုင်တွေကပြီးခဲ့တဲ့ရက်ပိုင်းတွေကလေးကလက်ဗရန်မျိုးမှာပိတ်ဆို့တာစီထားတာပါကျောင်းသားတွေကိုအကြမ်းမဖက်ဖို့နဲ့ပိတ်ဆို့တာစီမဲ့အစားညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့နိုင်ငံရေးပါတီတွေနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကတောင်းဆိုနေတဲ့ကြားကပဲအခုလိုကျောင်းသားတွေဖမ်းဆီးနေနေခံရတာပါဒါအစိုးရအနေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့စတာမရှိဘူးဆိုတာကိုပြသတာဖြစ်လို့တိုက်ပြီးအနာဂတ်အတွက်စိုးရိမ်စရာဖြစ်တယ်လို့ Triangle အမျိုးသမီးအဖွဲ့ကမက်ကီလေးကပြောပါတယ
်တော်တော်ကိုမစိတ်လည်းမကောင်းဖြစ်တယ်ဒေါသဖြစ်တယ်ကလေးတွေအတွက်လည်းယူကျုံမရဖြစ်ပါတယ်ပေါ့နော်ဟိုနောက်ကလေးတွေတောင်းဆိုထားတာဒီလည်းမဖြစ်နိုင်တာတွေမဟုတ်ပါဘူးနောက်ဆုံးအချိန်ကြီးပြည်လည်းမလို့နဲ့မှမှအဲ့ဒီအလန်းထောင်းမယ်ကားတန်းစီမယ်ဆိုတဲ့ဟာမှပြန်ပြက်သွားတဲ့အခါကျတော့ကျွန်တော်တို့တတော်မှယူကျုံမရဖြစ်ရတယ်ဒီဖြစ်ရတဲ့နောက်ဆက်တွဲအနေနဲ့ကျွန်တော်တို့ပြန်ပြီးတော့ကြည့်လိုက်တဲ့အခါမှာစီဆိုးရဟာဘယ်ကိစ္စအောင်မှသူတို့ကအလျှော့ပေးဖို့မရှိဘူးအဲ့ဘာကိစ္စလို့လို့ငါတို့အကျန်းဖက်တဲ့နည်းနဲ့ပဲဖြည့်ရှင်းမယ်ဆိုတဲ့ဟာမျိုးကိုကျမတို့တွားတွေ့ရတဲ့အတွက်တန်းကြီးရဲ့အနာဂတ်အတွက်လည်းကျမတို့စိတ်မကောင်းဖြစ်ရတယ်။နောက်ပြီးတော့ကလေးတွေကိစ္စပေါ့အခုဖန်ဆိုင်ခံရတဲ့ကလေးတွေနော်တရားရသွားတဲ့ကလေးတွေကိစ္စကိုလည်းကျမတို့သိစိတ်ပူရဲအဲ့ကလေးတွေကိုအမြန်ဆုံးမိသားစုနဲ့ဆက်သွယ်ပေးဖို့အမြန်ဆုံးပြန်လုပ်အောင်လုပ်ဖို့စိတ်ဟိုထိခိုက်ကြံရရတဲ့သူတွေကိုလည်းစိတ်ကူတာခွင့်ရဖို့အတွက်လည်းကျမတို့ဟိုတောင်းဆိုချင်တယ
်။မျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အတွက်ဆန္ဒပြနေကြတဲ့ကျောင်းသားတွေဟာသူတို့ရဲ့ရည်မှန်းချက်အတိုင်းဒီကနေ့ရန်ကုန်မြို့ကိုဆက်လက်ချီတက်ဖို့အတွက်ကြိုးစားကြတာပါ ကျောင်းသားတွေကိုညီညီကျကျထွက်ခွာခွေပြုဖို့နယ်လုံးဝန်ကြီးနဲ့တည်နှိုင်းခဲ့ပေမဲ့လို့နောက်ဆုံးမှာခွင့်ပြုချက်မရပဲချက်ဖက်ဖန်ဆင်းနေနေခဲ့ရတာဖြစ်တယ်လို့ဒေါက်တာသိန်းတွေကပြောပါရရှင်။